အမေရိကန်သမ္မတရဲ့မျိုးသားလူမျိုးရေးအကြံပေးရရှိအောင်မိုက်ကယ်ဖလင်ကသူ့ပေါ်အရေးမြူပဲတညာဝင်ပေးမယ်ဆိုရင်ရုရှားစိုးရွားအရာရှိတွေနဲ့သမ္မတဒေါ်နယ်ထရန့်ရဲ့ရွေးကောက်ပွဲတာဝန်ရှိသူတွေကြားဆက်သွယ်မှုတွေကိုလွှတ်တော်ကစုံစမ်းရမှာပူးပေါင်းဆောင်ရွက်သွားဖို့ကမ်းလှမ်းချက်ကိုသမ္မတထရန့်ကထောက်ခံလိုက်ပါတယ်။နိုင်ငံရေးအရသူတို့လုံဆောင်မှုတွေရှိနေရာကြောင့်လွှတ်တော်ရှေ့မှောက်ထွက်ဆိုရမှာတညာဝင်ရဖို့တောင်းခံနေတဲ့အကြောင်းသမ္မတထရန့်ကတောက်ချနေမင်းနဲ့မှာပဲ Twitter လူမှုကွန်ရက်ကနေပြောဆိုလိုက်တာပါ။အမျိုးသားလူမျိုးရေးအကြံပေးရရှိဟောင်းဟာလူငယ်ချင်းတောင်ဝင်ရဖို့ညှိနှိုင်းနေပေမဲ့တောက်ဆူချင်းနဲ့ပတ်သက်လို့သဘောတူညီချက်မရသေးတဲ့အကြောင်း Wall Street Channel ကမနေ့ကပထမဆုံးသတင်းဖော်ပြလိုက်တာပါ။အငိစားပူချူကြီးဖလင်းအနေနဲ့ပြောစရာအကြောင်းအရာတွေရှိနေပြီးအချိန်နဲ့တွဲရင်ပြောဆိုဖို့ဆန္ဒရှိတဲ့အကြောင်းလဲသူ့ရဲ့အကျိုးဆောင်ရှိနေဖြစ်တဲ့ရောဘတ်ကန်နာကမနေ့နောက်ပိုင်းမှာပဲကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။အထက်နဲ့အောက်လွှတ်တော်ထောက်လိုင်းရေးကော်မတီတာဝန်ရှိသူတွေနဲ့ဆွေးနွေးညှိနှိုင်းမှုတွေရှိကြောင်းအတည်ပြုနိုင်ပေမဲ့အသေးစိတ်အချက်အလက်တွေကိုတော့မပြောနိုင်တဲ့အကြောင်းလဲရှိနေဖြစ်သူကပြောဆိုခဲ့တာပါ။နိုင်ငံရေးအရအတင်းဆောင်မခံနိုင်တဲ့အခြေအနေမျိုးမှာမတရားသဖြင့်အရေးယူမခံရအောင်အမှတ်ကန်ချက်ရဖို့ကြိုးစားတာဟာကြိုးကြောင်းစီရင်မှုရှိတယ်လို့လဲရှိနေကပြောပါတယ်။ငြိမ်းချမ်းပူကြီးဖလင်းဟာအမေရိကန်နိုင်ငံဆိုင်ရာရုရှားတမကြီးနဲ့အဆက်အသွယ်လုပ်ခဲ့ရရှိပေမဲ့ဒုသမ္မတမိုက်ပန်ဆိုပြည်ပြည်စုံစုံမပြောဘဲထိန်ချန်ထားခဲ့ကြောင်းတွေ့ရှိခဲ့ရကသမ္မတထရန့်ရဲ့အနီးကပ်ဆုံးအကြံပေးပုဂ္ဂိုလ်တူဖြစ်ကနေထွက်ဖို့ဖိအားပေးခံခဲ့ရပါအမေရိကန်အထက်နဲ့အောက်လွှတ်တော်ထောက်လိုင်းကော်မတီတွေကတော့ပြည်ရဲ့နဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကကျောင်းဝင်နောက်ဆက်ဖို့ကြိုးပမ်းခဲ့တဲ့အစိုးရရရှိရတဲ့သမ္မတထရန့်ရဲ့လူယုံလူချအဆက်အသွယ်လုပ်ခဲ့ရရှိမှရှိစုံစမ်းစစ်ဆေးနေတာဖြစ်ပါတယ်